ရီမီနိုင်ငံမှာရှိတဲ့ဟူတီစစ်သွေးကြွတွေရဲ့မြေရောက်လက်နက်သုလောင်ယုံတွေကိုအမေရိကန်ကဒီမနစ်အပုတ်ထူးနေတော့ကလေချောင်းကနေအတိအကျကိုပဲပြစ်ခတ်တိုက်ခိုက်နိုင်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကပြောပါတယ်ရေချောင်းကုံတွယ်ရေးတွေမှာအထူးကကြတဲ့ပင်လယ်နီနဲ့အေဒင်ပင်လယ်ကွေ့ထဲမှာသွာလာနေတဲ့သင်းမောတွေကိုအနှောက်ယှက်ပေးပြီးတော့တစ်နှစ်ပတ်လုံးပြစ်ခတ်တိုက်ခိုက်နေတဲ့ဟူသီအဖွဲ့တွေရဲ့လက်နက်စခန်းတွေကိုအမေရိကန်က B2 ဘုံးကျဲလေယာဉ်တွေနဲ့တိုက်ခိုက်ခဲ့တာပါ။ဒါဟာဖြစ်တစ်ဖက်ရန်သူကိုသူတို့ဘလောက်ပဲပုံရှိုးကွယ်ရှိုးနဲ့အပြင်းထန်တိုက်ခိုက်သူတို့ကိုရအောင်ရှာဖွေပြီးတော့တိုက်ခိုက်နိုင်စွမ်းရှိတယ်ဆိုတဲ့အမေရိကန်ရဲ့သူမတူစွမ်းပကားကိုပြသလိုက်တာပါပဲလို့ဝန်ကြီးအော့စတင်ကပြောပါတယ်။ကာဇာစစ်ပွဲဖြစ်နေတဲ့အချိန်မှာပါလက်စတိုင်းတွေဘက်ကသွေးစီးထောက်ခံမှုပြတဲ့အနေနဲ့အီရန်ကြောထောက်နောက်ခံပေးထားတဲ့ဟူသီသဘုံတွေဟာပင်လယ်နီနဲ့အေဒင်ပင်လယ်ကွေ့တဲ့သွာလာနေကြတဲ့ကုန်တင်သင်္ဘောကြီးတွေကိုနောက်သင်္ဘောငွေတွေ drone တွေဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတာဖြစ်ပါတယ်ဒီလိုတိုက်ခိုက်မှုတွေကနေကာကွယ်ဖို့အမေရိကန်နဲ့ဗြိတိန်တပ်ဖွဲ့တွေကလေကြောင်းကနေအချိန်ချင်းပြန်လဲတိုက်ခိုက်ခဲ့ပါတယ်စီးပွားရေးလုပ်ငန်းကြီးတွေကတော့သူတို့ရဲ့သင်္ဘောတွေကိုဒီလမ်းကြောင်းကနေရှောင်ပြီးကုန်ကျစရိတ်ပိုများပြီးခရီးပိုရှိတဲ့အာဖရိကတိုက်ဘက်ကနေလမ်းကြောင်းပြောင်းသွာလာနေကြတာပါဟူသီတွေရဲ့ဥတွေမဲ့တိုက်ခိုက်မှုတွေကြောင့်လွတ်လပ်တဲ့နိုင်ငံတကာကုန်သွယ်သွားလာမှုတွေထိခိုက်ရပြီးတဘာဝပတ်ဝန်းကျင်ဆိုင်ရာကတ်ဆိုးတွေကျရအောင်နောက်အဖြစ်မဲ့ရက်သားပြည်သူတွေရဲ့ဘဝတွေထိခိုက်ရတဲ့အပြင်အမေရိကန်နဲ့လက်တွဲပဲနိုင်ငံတွေရဲ့ကဒီတပ်ဖွဲ့ဝင်တွေရဲ့ဘဝတွေကိုပါအန္တရာယ်ကျရအောင်လုပ်နေတာလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်